ထိုင်းနိုင်ငံမှာ Ford Motor Car Company အနေနဲ့အပြစ်အနာစာမကင်းတဲ့ကားဆက်ပစ္စည်းတွေရောင်းချခဲ့မှုအတွက်ကားဝယ်စီးသူပေါင်း292ဦးကိုစုစုပေါင်းအမေရိကန်ဒေါ်လာ8သိန်းကျော်ယော့ကျေးပေးဖို့ထိုင်းနိုင်ငံတရားရုံးကတောက်ကြနေကအမိန့်ချမှတ်ခဲ့ပါတယ်။ပစ္စည်းအမှားယွင်းအတွက်ဝယ်ယူသုံးဆွဲသူတွေကိုကုမ္ပဏီတွေဘက်ကယော့ကျေးပေးတဲ့အလေအထအတော်လေးရှားပါတဲ့ထိုင်းနိုင်ငံမှာအခုလိုထိုင်းတောင်ပိုင်းတရမတရားရုံးရဲ့ဆုံးဖြတ်ချက်ကိုအောင်ပွဲအဖြစ်ကြိုဆိုခဲ့ကြပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်တရားလူတွေဖြစ်တဲ့ဝယ်ယူသုံးဆွဲသူအများစုဟာသူတို့ရဲ့ Ford ကားတွေပြန်ပြီးပြင်ရမှာကြာမဲ့အချိန်နဲ့ပြင်ရမယ့်အချိန်ရေအတွက်ပေါ်မူတည်ပြီးရော်ကျေးဒေါ်လာ800ကနေ8000အထိရကြမှာဖြစ်ပါတယ်။ဒါပေမဲ့လို့ကြံတဲ့တရားလူ12ဦးကိုရော်ကျေးပြန်ပေးဖို့မလိုဘူးလို့တရားရုံးကဆုံးဖြတ်ခဲ့ပါတယ်။ဘာကြောင့်လဲဆိုတော့သူတို့ကားတွေပြန်ပြီးမပြင်ခင်မှာကားတွေဟာပြုပြင်မိုးမှန်ထားပြီးသားဖြစ်နေတာကြောင့်လို့ဆိုပါတယ်။ Ford ကားကုမ္ပဏီဘက်ကတော့ထိုင်းတရားရုံးရဲ့ဆုံးဖြတ်ချက်ကိုလေးစားလိုက်မှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ Power Shift ကားဂီယာအပြောင်းလဲမှာဖြစ်တဲ့ပြဿနာကြောင့်ဝယ်စည်းသူတွေဘက်ကအဆင်မပြေဖြစ်ခဲ့ရတဲ့အတွက်ကုမ္ပဏီအနေနဲ့တောင်းပန်ကြောင်းနဲ့ Ford ကားဝယ်ယူသူတွေကိုဝန်ဆောင်မှုပေးတဲ့လုံထုံလုံနည်းတွေအတိုင်းပြင်ဆင်ဖြည့်ရှင်းပေးဖို့အပြည့်အဝတာဝန်ယူကြောင်းထိုင်းဘာသာနဲ့ထုတ်ပြန်တဲ့ Ford ကားကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။